ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုတတ်ခဲတာတွေနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်သတင်းရေးသားခဲ့တဲ့ရိုက်တာသတင်းတော်နှစ်ဦးကိုပြီးခဲ့တဲ့တနင်္လာနေ့တုန်းကထောင်ချအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။အခုလိုမျိုးသတင်းတောက်တွေကိုထောင်ချလိုက်တဲ့အတွက်မြန်မာနိုင်ငံဟာအရင်တုန်းကလိုပဲသတင်းမီဒီယာတွေအပေါ်ပြစ်မှတ်ထားလာနေတယ်ဆိုပြီးဝေဖန်သူတွေကပြောပါတယ်။သတင်းတောက်တွေနဲ့မီဒီယာတွေရင်ဆိုင်နေရတဲ့အန္တရာယ်တွေနဲ့ပတ်သက်ပြီး VOA သတင်းတောက် Steve Stanford သတင်းပေးပို့ထားတာကိုရနိုင်ပြောပြပေးပါရှင်။
ထိုင်းနိုင်ငံမြောက်ပိုင်းမှာတော့ပြည်ပရောက်မြန်မာသတင်းသမားတွေဟာနေဆက်တလျှောက်ကသူတို့ရဲ့လုံခြုံတဲ့အိမ်တွေကနေသတင်းတွေပေးပို့နေကြတော့မှဖြစ်ပါတယ်။ဒါပေမဲ့2015ရွေးကောက်ပွဲပြီးတဲ့နောက်မှာတော့အိမ်မှာရှိတဲ့သတင်းတော့အတော်များများမြန်မာနိုင်ငံတွင်းကိုပြန်သွားခဲ့ကြပါတယ်။ဒါပေမဲ့သတင်းမီဒီယာတွေပေါ်မှာတိုက်ခိုက်မှုတွေတိုးလာနေတာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာလည်းတဖြည်းဖြည်းဆိုးလာနေတယ်လို့ထိုင်းခြေဆိုင် BNI သတင်းဌာနရဲ့ဝိုင်းတော်သားကိုအောင်မိုးမြင့်ကပြောပါတယ်။
The media in Myanmar are concerned about their safety
because if Myanmar မှာရှိတဲ့ media တွေဟာသူတို့အနေနဲ့စုံစမ်းဖော်ထုတ်မှုတွေကိုဆက်လုပ်မယ်ဆိုရင်သူတို့လည်း writer သတင်းတောင်နှစ်ယောက်လို့ထောင်ချနိုင်တာကြောင့်သူတို့ရဲ့လုံခြုံရေးကိုစိုးရိမ်နေကြပါတယ်။အခုဆိုရင်ကျွန်တော်တို့လည်းအတော်လေးစိုးရိမ်နေပါတယ်။ကင်နီဒေသကသတင်းတောက်တွေဆိုရင်လည်းသတင်းယူဖို့အတွက်သွားရမှာကိုကြောက်နေကြပါပြီ
။ writer သတင်းတောက်နှစ်ယောက်ကိုထောင်ချလိုက်တဲ့အပေါ်မှာ media တွေနဲ့လူခွင့်အဖွဲ့တွေကပြစ်တင်ရှုတ်ချခဲ့ကြပြီးတော့ဒါဟာအမှန်တရားကိုဖော်ထုတ်တဲ့အတွက်မြန်မာလုံခြုံရေးနေဘက်ကချင်းချောက်တာဖြစ်တယ်လို့လည်းရှုမြင်နေကြပါတယ်။အနောက်နိုင်ငံကသတင်းတောက်တွေကိုနိုင်ငံတကာသတင်းအေဂျင်စီတွေကအတိုင်းအတာတစ်ခုအထိအကာအကွယ်ပေးထားပေမဲ့လည်းပြည်တွင်းသတင်းတောက်တွေပေါ်ပြစ်မှတ်ထားတာတွေပိုများလာနေတယ်လို့ Washington Post သတင်းစာကိုသတင်းဆောင်ပါတွေရေးပို့ပေးနေတဲ့အလို့သတင်းတောက်ကိုဝေမိုးကပြောပါတယ်
။ဒီမှာလောက်နာမျိုးဒီဥပဒေ
There is no protection for media in Myanmar.Even though we have media
မြန်မာနိုင်ငံမှာမီဒီယာတွေကိုအကာအကွယ်ပေးထားတာမရှိပါဘူးမီဒီယာဥပဒေရှိပေမဲ့ဒါကအကန့်အသတ်ဖြစ်ပြီးတော့သတင်းတောက်တွေကိုလည်းအကာအကွယ်မပေးနိုင်ပါဘူးမီဒီယာတွေဟာအန္တရာယ်ဆုံးထဲမှာကြာရောက်နေတာပ
ါမြန်မာနိုင်ငံနောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်သတင်းတောက်တွေနဲ့ဒီဖြစ်ရပ်ကိုစုံစမ်းဖော်ထုတ်ကြတဲ့သတင်းတောက်တွေပျောက်သွားတဲ့အဖြစ်အပျက်တွေအတော်များများရှိခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အခြေစိုက်ကလရန်သတင်းဌာနအေဒီတာကိုတင်ဆိုးကတော့ရခိုင်မြောက်ပိုင်းပြည်ထနာမှာထိခိုက်နေတဲ့သူတွေအတွက်တရားမျှတမှုရှိစေဖို့ကိုဆက်လက်လှုပ်ဆောင်သွားမယ်ဆိုပြီးပြောပါတယ
် After 2016 there are some Rohingya reporter or Rohingya activists who are collecting information
2016နောက်ပိုင်းမှာသတင်းတွေယူနေတဲ့တချို့ Rohingya သတင်းတောက်တွေနဲ့ Rohingya ရေးတချို့လှုပ်ရှားသူတချို့ကိုအရောက်ဝင်တဲ့လူမျိုးရေးတွေကသူတို့ရဲ့အိမ်နဲ့လမ်းတွေပေါ်ကနေခေါ်သွားကြပါတယ်သူတို့ဘယ်ပါသွားတယ်ဆိုတော့မသိသလိုတည်သလားရှင်သလားဆိုတော့လည်းကျွန်တော်မသိပါဘူးဒီလူတွေနဲ့ပတ်သက်လို့သတင်းချက်လက်တွေရအောင်ကျွန်တော်တို့ကြိုးစားနေပါတယ်
မြန်မာနိုင်ငံမှာသတင်းသမားတွေနဲ့မီဒီယာတွေပေါ်မှာဖိနှိပ်မှုတွေဆက်လုပ်နေပေမဲ့လည်းဒေသတွင်းမှာရှိတဲ့သတင်းတောက်တွေကတော့သူတို့ရဲ့အလုပ်တွေကိုဆက်လုပ်နေကြပြီးတော့နိုင်ငံတကာရဲ့အကူအညီတွေရဖို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ